Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ25ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOE မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုအစီအစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမြင့်ပါ။ဒီမနက်ခင်းသတင်းတွေကိုကိုအောင်လွင်နဲ့အတူပြောပြပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်တပ်ဖွဲ့တွေဒီလကုန်နောက်ဆုံးထားရုပ်သိမ်းမဲ့ဆုံးဖြတ်ချက်အပြောင်းအလဲမရှိကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့အကြောင်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကထောက်ခံကြောင်းအမေရိကန်ဒုသမ္မတကမလာဟဲရစ်စ်ကပြောကြားလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုပြောပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။လူမျိုးတုံးတပြတ်မှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှန်317ကိုမနေ့ကစစ်ကောင်စီကဖြည့်ဆွတ်ပြင်ဆင်ကြောင်းကြေညာခဲ့ပါတယ်။ဘာတွေဖြည့်ဆွတ်လိုက်တယ်လဲ။အခုချိန်မှာဒီဥပဒေကိုစစ်ကောင်စီကဘာကြောင့်ပြင်ဆင်ဖြည့်ဆွတ်ပါတယ်လဲ
။အဲ့တော့အခုတပြတ်မှုဆိုင်ရာဥပဒေကိုပြင်ဆင်ဖြည့်ဆွတ်လိုက်တဲ့အချိန်မှာတော့အမျိုးဘာသာစာစနာနဲ့ပတ်သက်လို့ကြည့်ပါလာမယ်။နောက်ပြီးတော့လူမျိုးတုံးတပြမှုကိုအဲ့ဒါတွေပုံမှန်မူတည်ပြီးတော့ဆောင်ရွက်လာတယ
်လူခွင့်ရေးရှေ့နေဦးမင်းလူဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဂန်ကောနယ်မှာစစ်ရင်တန်းကိုဒေသခံ PDF တွေတိုက်ခိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်ကာညဆွေးနွေးခန်းအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်လွင်ဦးတို့ကတင်ဆက်မှာပါရှင
်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေဒီလကုန်နောက်ဆုံးထားရုပ်သိမ်းမှုဆုံးဖြတ်ချက်အတိုင်းအပြောင်းအလဲမရှိကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အင်ကာနေအစောပိုင်းတုန်းက G7 စက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေနဲ့အာဖဂန်နစ္စတန်နိုင်ငံအရေးအွန်လိုင်းကဆွေးနွေးရာမှာသတ်မှတ်ရထက်ကျော်ပြီးအမေရိကန်တပ်တွေထားရှိဖို့တိုက်တွန်းမှုတွေရှိပေမဲ့သမ္မတဘိုင်ဒန်ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်အကြောင်းအင်ဂျီတော်ကနေပြောလိုက်ပါတယ်
။ We are currently on a pace to finish by August the 31st.
အောက်တိုဘာ30ရက်နေ့မှာအပြီးတက်နိုင်အောင်အချိန်မြင့်ကြိုးပမ်းနေပါတယ်။မြန်မြန်အပြီးတက်နိုင်ရင်အကောင်းဆုံးပါ။အမေရိကန်တပ်ဖွဲ့တွေအတွက်နေစဉ်နဲ့အမျှအန္တရာယ်တွေတိုးလာနေပါတယ်။အောက်တိုဘာ31ရက်နေ့မှာအပြီးတက်နိုင်ဖို့တာလီဘန်တွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာလည်းမူတည်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါ။တာလီဘန်တွေကတော့သတ်မှတ်ရထက်ကျော်လွန်ပြီးအမေရိကန်တပ်တွေဆက်ထားမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်။အင်ကာနီအစောပိုင်းမှာပဲအမေရိကန်သမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 11,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့နိုင်ငံကနေထွက်ခွာချင်းသူတွေထောင်းချီရှိနေဆဲဖြစ်ပြီးလေဆိပ်ကိုအရောက်သွားဖို့တာလီဘန်တွေရဲ့စစ်ဆေးရေးဂိတ်တွေကိုဖျက်ဖို့ခက်ခဲတယ်လို့လည်းအာဖဂန်တွေအတော်များများကပြောပါတယ်။ကဘူးမြို့တော်ကအခြေအနေနဲ့ပတ်သက်လို့တာလီဘန်တွေနဲ့နေစဉ်ဆက်သွယ်ပြောဆိုနေကြောင်းလည်းအမျိုးသားလုံခြုံရေးအကြံပေး Jake Savilan ကတင်းလာနေမှာသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကိုတရားဝင်အုပ်ချုပ်ခွင့်ရှိတဲ့အစိုးရဖြစ်နိုင်ငံတကာကအသိမှတ်ပြုလက်ခံလာဖို့မျှော်လင့်နေကြောင်းတာလီဘန်ဖွဲ့ကပြောလိုက်ပါတယ်။တပ်တမန်ရေးအရထိတွေ့ဆက်ဆံမှုတွေကနေကမ္ဘာတဝန်းလုံခြုံရေးတိုးတက်အောင်အထောက်အကူဖြစ်နေတယ်လို့ဆယ်စုနှစ်နဲ့ချီစစ်တမ်းခံရတဲ့အာဖဂန်ပြည်သူတွေရဲ့ဒုက္ခတွေလျော့ပါစေလိမ့်မယ်လို့လည်းအင်ကာနေကပြောဆိုလိုက်တာပါ။သက်ဆံသူတွေပါဝင်တဲ့အစ္စလမ်အစိုးရထူထောင်မှုတာလီဘန်နဲ့ဂရုပြုထားတဲ့အတိုင်းအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့ဆွေးနွေးညှိနှိုင်းနေပြီးမကြခင်မှာကြီးညာနိုင်မှုမျှော်လင့်နေကြောင်းလည်းတာလီဘန်ဖွဲ့ရဲ့ယဉ်ကျေးမှုကော်မရှင်အကြီးတန်းဖွဲ့ဝင်တယောက်က VOE ကိုပြောပါရတယ်။အာဖဂန်မာရီမကကဘာကြီးမှာပါရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလက်တွဲဖြေရှင်းနိုင်မဲ့အချိန်အခါတင့်တဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့ကြောင်းလည်းအပ်တူကကဘာခီကပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတကာလူညွန်ရေးကနေရာသီဥတုဖောက်ပြန်မှုတွေအစုံကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြစ်ရှင်းတဲ့နေရာမှာလူမျိုးတစ်မျိုးကိုခြံထားမယ်ဆိုရင်အောင်မြင်နိုင်မှာမဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကပြည်နယ်34ခုနဲ့33ခုကိုခုခံမှုကြီးမားမရှိပဲတိမ့်ပိုင်နိုင်ငံပြည်နယ်နောက်ကဘူးမြို့တော်ထိရောက်လာတဲ့တာလီဘန်တွေကိုအစိုးရကတာလီဘန်တွေကနေအစိုးရကိုဖယ်ရှားလိုက်ပြီးတဲ့နောက်တရင်တစ်ပတ်အကြာမှာတာလီဘန်ယဉ်ကျေးမှုကော်မရှင်ဖွဲ့ဝင်ကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတာလီဘန်ဖွဲ့ဟာ အခိုင်အချမ်းဖက်အဖွဲ့ပါဝင်အစိုးရအုပ်စုတွေနဲ့ဆက်လက်ပတ်သက်နေတဲ့အကြောင်းကုလသမဂ္ဂရဲ့ချက်လက်တွေကိုကိုးကားပြီးတာလီဘန်ရဲ့မကြတဲ့အင်္ဂါပြောဆိုချက်တွေပေါ်တန်တရားတွေနဲ့ဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်မှုကိုကန့်ကွက်ဆန္ဒပြမှုတွေအမျိုးသမီးတွေပေါ်ကန့်သတ်မှုတွေနဲ့အရသားတွေကိုဥပဒေမဲ့ကုတ်ပြန့်မှုတွေအပါအဝင်ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောကြားလိုက်ပါတယ်။တာလီဘန်တွေရဲ့လူရကိုအနီးကပ်စောင့်ကြည့်နိုင်မဲ့စနစ်တစ်ခုကိုစီစဉ်ဖို့လဲပါကစ္စတန်နဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီတို့ရဲ့အဆိုပြုချက်အရဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာအင်ကာနေကကျင်းပတဲ့လူအခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးမှာမဟာမင်းကြီးကတိုက်တွန်းခဲ့တာပါအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ပြုမှုဆက်ဆံတာတွေကိုတာလီဘန်တွေအတွက်အခြေခံစည်းမျဉ်းတစ်ခုထည့်သွင်းသတ်မှတ်ဖို့လဲပြောဆိုခဲ့ပါတယ်ဖယ်ရှားခံရတဲ့အာဖဂန်အစိုးရရဲ့အကြီးတန်းတန်တမာတစ်ယောက်ကတော့တာလီဘန်တွေဟာတိမ်တက်ဆင်းလိုက်လံရှာဖွေနေတယ်ဆိုတဲ့သတင်းတွေနဲ့အတူတန်းနဲ့ချီတဲ့အာဖဂန်ပြည်သူတွေအထိတ်တလန့်နဲ့နေထိုင်ရတဲ့ဘဝကိုထောက်ပြပြီးတာလီဘန်တွေရဲ့လုပ်ရက်အတွက်တာဝန်ယူမှုရှိအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအာဖဂန်တပ်အမတ်ကြီးနာဆာအာမက်အန်ဒီရှာကတော့အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးနဲ့လူနည်းစုကိုယ်စားလှယ်တွေပါဝင်တဲ့အစိုးရဖွဲ့နိုင်အောင်ဆောင်ရွက်ပေးဖို့လည်းကုလသမဂ္ဂလူအခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောဆိုသွားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလုံခြုံရေးအတွက်မူဝါဒတစ်ခုရေးဆွဲနေတဲ့အကြောင်းတာလီဘန်ပြောခွင့်ရကအင်ကာနီမှာပြောလိုက်ပေမဲ့ပြည်နယ်နှစ်ခုမှာတော့ကျောင်းဆရာမတွေအမျိုးသမီးဝန်ထမ်းတွေကိုတာလီဘန်နဲ့ချင်းချောင်နှောက်ယှက်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြို့တော်ရှိရာကဘူးပြည်နယ်နဲ့နိုင်ငံရှေ့မြောက်ဘက်ကတခါပြည်နယ်မှာအမျိုးသမီးတွေဝေဆားဆင်ရင်မှုနဲ့အလုပ်လုပ်ရမှာကန့်သက်ချက်တွေကြုံရတဲ့အကြောင်း VOA ကိုပြောကြတာဖြစ်ပါတယ်။မျိုးလုံးသာဖော်ထားပြီးတစ်ကိုယ်လုံးကောင်းပြီးခြုံထားဖို့တင်းတင်းကြပ်ကြပ်ကန့်သက်ထားတယ်လို့လည်းတခါပြည်နယ်ကကျောင်းဆရာမတယောက်ကပြောပါတယ်။နေရဝဆဝပြီးခေါင်းနဲ့မျက်နှာကိုပေါ်ဝါအုပ်ထားတာကိုတော့မှတာလီဘန်တွေကလက်မခံဘူးလို့လည်းပြောပါတယ်။ကျောင်းဆရာမတွေကျောင်းသားတွေကိုစာသင်ခွင့်မရှိသလိုကျောင်းဆရာတွေကလည်းကျောင်းသူတွေကိုစာသင်ပေးခွင့်ကိုတားမြစ်ထားတယ်လို့ပြောပါတယ်။ကျောင်းသားတွေကိုလည်းမင်းကလေးနဲ့ယောက်ျားလေးတီးတန့်ခွဲထားပြီးတင်ယူညံ့တဲ့နေကိုပြောင်းလဲထားတယ်လို့လည်းပြောပါတယ်။ကပူးကစေယုံတစ်ခုမှာတော့အမျိုးသမီးဝန်ထမ်းတွေကိုအမျိုးသားတွေနဲ့လုပ်ငန်းဝင်မှာတီးကြခွဲအလုပ်လုပ်ဖို့ဓမ္မမဝင်လဲအိမ်မှာပဲနေကြဖို့တာလီဘန်တွေကကန့်သတ်ထားပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကမနေ့ကပြောလိုက်ပါတယ
် The United States remains deeply alarmed by the military coup in Burma
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်နေစေရှိပါတယ်အကြမ်းဖက်ပြည်내ဖြိုခွဲတဲ့လုပ်ရကိုကျွန်မတို့ပြစ်တင်ရှုတ်ချပါတယ်သူတို့နိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့ကျမတို့တန်ဓိဋ္ဌန်ချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်လျှောက်ကနိုင်ငံတွေဟာလည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုမျှော်လင့်ပါတယ်ဆိုပြီးဒီကနေ့မနေ့ကစင်ကာပူမှာပြောတဲ့နိုင်ငံရေးဆိုင်ရာမူဝါဒမိန့်ခွန်းမှာဒုသမ္မတဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတကတင်းလာနေမှာပြောကြားခဲ့ပါတယ်။အရှိတောင်အရှဒေသခီးစင်အဖြစ်စင်ကာပူမှာရောက်ရှိနေစဉ်အတွင်းတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စနဲ့မြန်မာအရေးကိုလည်းဒုသမ္မတကထည့်သွင်းပြောဆိုခဲ့ပါတယ်ခမ
တော်တရုတ်ပင်လယ်ပြင်နယ်မြေအများစုကိုပိုင်ဆိုင်ချောင်းပြသဖို့အတင်းအကျပ်လှုပ်တာချင်းချောက်တာတွေကိုတရုတ်နိုင်ငံကဆက်လုပ်နေစေဖြစ်တဲ့အကြောင်းရှီတောင်အရှဒေသကိုခီးထွက်နေတဲ့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့လုပ်ရက်တွေဟာတရားဥပဒေစိုးမိုးရေးအခြေခံတွေကိုထိခိုက်စေပြီးတိုင်းပြည်တွေရဲ့ချုပ်ချာအာဏာကိုလည်းချင်းချောက်ရောက်တဲ့အကြောင်းစင်ကာပူနိုင်ငံကိုရောက်နေစဉ်အင်္ဂါနေ့ကအမေရိကန်ဒုသမ္မတကပြောဆိုလိုက်တာပါအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့နိုင်ငံခြားရေးမှူးဝါဒမှာတော့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုတံပြန်နိုင်ရေးအဓိကဦးစားပေးကိစ္စတစ်ခုဖြစ်ထည့်သွင်းထားပါတယ်တရုတ်နိုင်ငံရဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့မဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ကရည်တည်ကြောင်းလဲဒုသမ္မတဟဲရစ်ကပြောဆိုခဲ့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြော ောဝင်ရဝမ်ဝမ်ပင်ကတော့အမေရိကန်ဟာတခြားနိုင်ငံတွေကိုအတင်းအကျပ်ဖိအားပေးအနိုင်ကျင့်ပြီးတရားတံမိုးမပေးချင်တဲ့စနစ်တစ်ခုကိုကျင့်သုံးမှုကြိုးပမ်းနေတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ဒုသမ္မတကတော့ငင်းချင်တည်ငြိမ်ရေးလွတ်လပ်စွာရည်ကြောင်းသွားလာခွင့်အတားအဆီးမရှိတဲ့ကုသံရောင်းဝယ်မှုတွေနဲ့တူလူခွေရင်းနဲ့နိုင်ငံတကာဥပဒေနဲ့အညီတရားဥပဒေစိုးမိုးရေးတိုးတက်အောင်လုပ်ဖို့အမေရိကန်ကရည်ရွယ်ထားတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကာကွယ်ဆေးတွေကိုနောက်ထပ်အပြည့်အဝခွင့်ပြုချက်ပေးနိုင်တာကြောင့်ရှင်းနှစ်2022နှစ်စံပိုင်းလောက်မှာကူးစက်မှုကိုထိန်းချုပ်နိုင်မယ့်အလားအလာရှိကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာဖော်ချီကပြောပါတယ်။ဖိုင်ဇာကာကွယ်ဆေးကိုတနင်္လာနေ့ကအစားအစာနဲ့ဆေးဝါးကြီးကြပ်ကုတ်ကရေးဌာန FDA ကအသိအမှတ်ပြုပြီးနောက်တစ်ရက်ဖြစ်တဲ့အင်္ဂါနေ့မှာပဲအခုလိုပြောဆိုလိုက်တာပါ။ကာကွယ်ဆေးမထိုးရသေးတဲ့သူတွေ၊ကာကွယ်ဆေးထိုးဖို့တွန်းဆုံနေတဲ့သူတွေဒါမှမဟုတ်ဆေးထိုးဖို့အခွင့်အရေးမရရှိသူတွေလူပေါင်းတန်း80ကနေ90လောက်ကိုဆေးထိုးပြီးတဲ့အခါမျောလင့်ချက်အလင်းရောင်ကိုတွေးရလိမ့်မယ်လို့ယုံကြည်ချက်ကြောင်းလဲပြောပါတယ်ခင်ဗျာ
။စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာရှိတဲ့ကာတပ်ဖွဲ့တွေရဲ့တပ်မှုတွေကိုတူရကီနိုင်ငံကအဝေးထိန်ဒရုန်းယာဉ်တွေနဲ့တက်ခတ်မှုတွေဇက်တိုက်လှုပ်လာတဲ့ပုံစိုးရိမ်တဲ့ကြောင်းအမေရိကန်ကအားပေးထောက်ခံနေတဲ့ကာတပ်ဖွဲ့တွေကပြောလိုက်ပါတယ်။ IS Islam ဆွေးရောက်တွေကိုတက်ခတ်ရမှာအမေရိကန်နဲ့ပူးပေါင်းခဲ့တဲ့အဓိကမဟာမိတ်ဖြစ်တဲ့ Syria Democratic တပ်ဖွဲ့ SDF ကတပ်ဖွဲ့တွေအခြေစိုက်ရနေရာတွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတူရကီနိုင်ငံကအဝေးထိန်ဒရုန်းတွေပါဝင်ဒါဇင်နဲ့ချီလေကြောင်းကတက်ခတ်တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါ။ SDF အဖွဲ့နဲ့ပင်မဖွဲ့စည်းဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ YPG ကိုတော့တူရကီကရောအမေရိကန်ကပါအကြမ်းဖက်ဝါဒီဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ကာဒစ္စတန်အလုံသမားပါတီ PPK ရဲ့အဖွဲ့ဝဲတစ်ခုဖြစ်တဲ့တူရကီနိုင်ငံကသဘောထားနေတာဖြစ်ပါတယ်ခင်ဗျာ
။ကိုကေမောင်ဆိုမင်းနဲ့ကိုအောင်လွင်ဦးတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မတားခင်မှာတော့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဥပဒေနဲ့ပတ်သက်လို့စစ်ကောင်စီကပြင်ဆင်ဖြည့်ဆွက်လိုက်တဲ့အကြောင်းလူခွင့်ရေးရှိနေတဲ့အုပ်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဂံကောနယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။မကွေးတိုင်းဂံကောနယ်ထဲမှာဂံကော PDF အဖွဲ့ကစစ်ကောင်စီရင်တန်းကိုမနေ့ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်။23ရက်နေ့ကလည်းရောဂါခွေရေးဒီ PDF အဖွဲ့ကအလားတူစစ်ရင်တန်းအပေါ်တိုက်ခိုက်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်အနီးအနားရွာတွေကရွာသားတွေစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
အဂုလ24ရက်မနေ့ပိုင်းကမကွေးတိုင်းကန်းကောနယ်မှာကန်းကော PDF တပ်ဖွဲ့ကစစ်ကောင်စီရင်နံကိုကန်းကောမြို့နယ်32မိုင်အကွာမှာမိုင်းခွဲတိုက်ခိုက်ခဲ့တာပါမိုင်းခွဲတိုက်ခိုက်တာကြောင့်တေဆုံးဒဏ်ရာရတယ်ရှိတယ်လို့ဒေသခံတွေက VOA ကိုအခုလိုအတည်ပြုပြောပါတယ
်7နာရီခွဲ9နာရီဝန်းကျင်ကနေဒီမှာသူတို့ကန်းကော32မိုင်အကွာရောက်ကြောက်ပြတော့အနီးကြောက်ပြတော့မြောက်ပြတကားလေးရှိတယ်ကတကားလေးမှာမိုင်းတုံးလုံးဖောက်ခွဲမှုလို့နေကြီးနေတဲ့ချစ်တူလေးတွေမှာကားလေးပဲဒီမှာကန်းလည်းအလုံးအပေါ်မှာပြန်လည်ခံတော်ရင်းမှာကမ်းမှန်ကြီးကိုရီကားလေးပစ္စည်းမှုရှိတယ်အဲ့ဒါပြေဆုံးတယ်ရတာတော့15ရောက်ထဲမနေရတော့ဒီပြူလို့ရတယ်ဒါပြီးအထူးကျေးဇူးများမယ်ပြီအခုကျွန်တော်တို့ရွာလေးတောင်ပြင်းမှာတော့အလောင်းကားလေးပြင်ချစ်တူပြီးလောင်းချင်းနေတော့ညီခဲ့တဲ့လူတွေတော့တိကျပြောတယ်ပြတော်ကများတယ်လို့ပြောတယ်ကြီးတဲ့လူတွေနဲ့တော့တဲ့လူတွေတိုင်းနေတော့ကုန်ဆောင်ကြတယ်လူတွေပဲတော့ပဲဟိုမီးရွာရေးထဲမီးရေးထင်းရေးတယ်ခု
ဩဂုတ်23ရက်တနင်္လာနေ့ညနေပိုင်းမှာလဲမကွေးတိုင်းကန်းကော်ကလေးကလန်းမောက်ကြီးရလမ်းခွဲမှာရောဂါခွေအဖွဲ့ကစစ်ကောင်စီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲနဲ့ပတ်သက်လို့ရောဂါခွေအဖွဲ့ကတာဝန်ရှိသူတူက
စစ်ကောင်စီရင်တန်းကကန်းကော်ကဒီကလေးတွေကိုထွက်လာတဲ့အဲ့ဒီမှာသူတို့မောက်ကြီးရလမ်းခွဲတောက်ခဏမှာကျွန်တော်တို့တိုက်ပွဲဖြစ်တယ်ဟိုစစ်ကောင်စီဘက်ကကျွန်တော်30တန်းပြေဆုံးတယ်15ဦးနဲ့လေအမှုပြကြံလို့တိကျတဲ့အစီအစဉ်တို့တိကျတဲ့အစီအစဉ်တို့ရေပေါ်ဒီဆုံလမ်းမှာဒီစစ်ကောင်စီဘက်ကလည်းနေကြည်လင်းနေတဲ့စရလို့ပြည်တဲ့ကမှာတို့ရေပေါ်တို့ဒီတဲ့ရစီရတော့မပြေပွဲချင်းလို့ရှိဘူးပြောဟုတ်ကဲ့
အခုလိုကံကောင်းနဲ့ရောနယ်ဘက်မှာဖြစ်ခဲ့တဲ့ဖြစ်ရတဲ့အတွင်းစစ်တပ်ဘက်ကတေဆုံးထိခိုက်မှုနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီတပ်တွေဘက်ကကံကောင်းနယ်တဝိုက်စစ်အင်အားဖြည့်တင်းလာတဲ့အတွက်အခုလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကအင်အားဖြည့်ပြီးနေမြေရှင်းလင်းရေးလုပ်လာရင်နောက်ထပ်တိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံတွေကလည်းစိုးရိမ်နေကြပါတယ်စစ်ကောင်စီတပ်တွေဟာကံကောခရိုင်ထဲမှာရှိတဲ့ကျေးရွာတွေကိုမကြခဏဆုတလို့ဝင်ရောက်ရှာဖွေနေရကြောင်းရွာလုံးကျွတ်တင်းဆောင်ခဲ့ရတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့မေ29ရက်ကလည်းကံကောနယ်မှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးတိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်ကပြစ်ခတ်လို့ဒေသခံကာကွယ်ရေးအဖွဲ့3ဦးတိုက်ဆုံးခဲ့ပါတယ်။ အဲနောက်ပိုင်းမှာတော့စစ်ကောင်စီရင်နန်းတွေကိုဒေသခံကာကွယ်ရေးအဖွဲ့တွေကမကြခနဆိုသလိုမိုင်းခွဲတိုက်ခိုက်တာတွေပြုလုပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းတမူးမျိုးကငကားမင်းသမီးရေကန်မှာတက်ဆွဲထားတဲ့ရဲကင်းစခန်းကိုတမူးဒေသခံကာကွယ်ရေး PDF အဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ကြပါတယ်။စစ်ကောင်စီဘက်ကတိုက်စုံသူတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုရဲမမရှင်အခုဆက်လက်ပြီးတော့ဒီပောက်ကွဲမှုတွေဖြစ်ပွားနေတဲ့တခါလုံကြုံရေးတင်းကျပ်နေတဲ့ဂျားကဆက်လက်ပြီးတော့စန္ဒဖော်ထုတ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါ။ AR တိုင်းပသိမ်မြို့မှာမိနစ်မိနစ်အစောပိုင်းကမြမစီးပွားရေးဘဏ်နဲ့စောက်လုံရေးဝင်ကြီးဌာနရုံးကြားမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့လူတချို့အသေးစားဒဏ်ရာတွေရခဲ့ကြပါတယ်။မန္တလေးမှာလည်းမင်းညကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လုံခြုံရေးတပ်တွေဘက်ကလည်းရှာဖွေဖမ်းဆီးမှုတွေလုပ်နေတယ်လို့ဆန္ဒပြသူတွေဘက်ကလည်းအခြေအနေပေးရင်ပေးတယ်လို့ဆန္ဒပြနေကြတာပါ။အခုလိုအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။အေယာဝတီတိုင်းပသိမ်မြို့မှာဩဂုတ်လ24ရက်မနက်အစောပိုင်းတုန်းကရွှေစည်ဒီလမ်းမှာရှိတဲ့မြမစီးပွားရေးဖန်နဲ့စောက်လုံရေးဝင်ကြီးဌာနယုံစစ်ကောင်စီတပ်တွေယာယီကင်းချထားတဲ့နေရာမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုအတွင်းမှာတော့တချို့အသေးစားဒဏ်ရာတွေရသွားတယ်လို့ပသိမ်မြို့ကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဖန်နဲ့ဒီစောက်လုံရေးဝင်ကြီးဌာနနဲ့ချားရတာသူတို့စစ်ကောင်စီတပ်တွေအဆောက်ချထားတဲ့နေရာရှိရမှာအဲ့နာမှာကွဲတယ်လို့ဆိုရခဏ။မနေ့ခုနကခွဲလောက်ဆိုတော့လေအပြင်လူတွေတိတ်မရှိဘူး။၄ရောင်းလောက်တော့ထိတယ်လို့ပြောရပါတော့။အသေးစားတိုင်းရောက်တော့ရတော့တယ်ပြောရတာ
။မန္တလေးမြို့မှာလည်းမနေ့ညတုန်းကချမ်းအေးတာဆန်မြို့နယ်ထဲမှာပြစ်ခတ်တန်တဲ့အသေးစားပောက်ကွဲတန်တချို့ကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးမြို့မှာစစ်ကောင်စီကိုစန့်ကျင်လှုပ်ရှားနေတဲ့သူတွေကိုရှာဖွေဖမ်းဆီးမှုတွေလည်းဆက်ရှိနေတယ်လို့တပိတ်စစ်ကြောင်းတစ်ခုရဲ့ခေါင်းဆောင်တဦးကပြောပြပါတယ်။
ဟုတ်ကဲ့ပါတော့ဒီနန်းလေးရဲ့ဒီမျိုးကလုံလုံကြီးနေထားတာကျွန်တော်ထင်တာပေါ့နော်။ဟုတ်ကဲ့အခုလောလောဆယ်ကဒီစစ်ကောင်စီတွေကကျွန်တော်တို့ရုပ်ကြီးတွေမှာပေါ့နော်။ကျွန်တော်ဒီရုပ်ကြီးခြေလက်ကြောင်တို့ရုပ်ကြီးတွေကိုသူတို့ချုပ်ကန်ဖို့ကြိုးစားနေတယ်ပေါ့နော်။ဒီရုပ်ကြီးတွေမှာဒီအုပ်စီးနေတော့ကျွန်တော်ဒီမျိုးကလှုပ်ရှားတဲ့သူတွေတော်တော်ကြီးကိုဟိုဆက်ကျဲရှိလာနိုင်တယ်ပေါ့နော်။အဲ့ဒါဒီကြောင့်မို့လဲဒီကျွန်တော်တို့ကဟိုအမြင်ရပါတော့ဟိုဒီကြီးလေးမြင်ထားနေရပါတယ်ဟုတ်ကဲ့ဟုတ
်စကိုင်းတိုင်းထဲမှာတော့ဝက်လက်မြို့နယ်တွေကရွာသားကြီးကျေးရွာမှာနေတဲ့တောင်သူလေသမားတမကဥက္ကဋ္ဌဦးတင်လွင်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးဖို့သူ့ရဲ့အိမ်မှာလာပြီးတော့ရှာဖွေခဲ့ပါတယ်ဦးတင်လွင်ရဲ့အိမ်မှာရှိနေတဲ့ပစ္စည်းတွေအပြင်ကားနှစ်စီးကိုလည်းစစ်တပ်ကနေသိမ်းယူသွားတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
ရတားကြီးမှာအဲတောင်တမဥက္ကဋ္ဌပေါ့ဒီတိုင်းတိုင်းသူတင်လို့ဝင်ပြီးတော့မှုနေမနေ့နေ့လေးနာရီခွဲရစပြီးတော့မှုရပါတော့ခုချိန်ကြီးလည်းရှိသေးရတယ်မှာဟောပေါ့ soft တို့အိမ်မှာရှိရဲ့ soft card disease light red disease ကိုတော့တင်ထားတယ်လို့ပြောတယ်အဲဥတင်မျိုးတော့ရှာမတွေ့သေးဘူးပေါ့နော်အဲဥတင်မျိုးကိုရှိရနေတာမပြောဘူးဆိုရင်အင်ဝင်ကြီးလောင်ဆိုလို့ပေါ့နော်မီးရှို့မယ်လို့လည်း change ထောက်ထားတယ်လို့ကြားရရှိ
PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဥတင်လွင်ကိုလာပြီးတော့ရှာဖွေဖမ်းဆီးတာလို့အဲ့ဒီဒေသခံကပြောပြပါတယ်။ရန်ကုန်မြို့မရန်ကုန်မြို့နယ်မှာလည်းတနင်္လာနေ့တုန်းကအိမ်တအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေတဲ့အချိန်မှာပြစ်ခတ်တံတချို့ကြားရတယ်လို့အနီးအနားဝန်းကျင်ကလူတွေကပြောပါတယ်။စမ်းချောင်းမြို့နယ်ထဲမှာလည်းဖမ်းဆီးခံရသူတချို့ရှိပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့အမျိုးသမီးတို့ဖုံးတဲ့မရင်းစစ်တပ်ကိုချေမုံးမယ်ဆိုတဲ့အမျိုးသမီးတွေရဲ့ဆန္ဒပြစစ်ကြောင်းတစ်ခုရန်ကုန်မြို့မှာထွက်ခဲ့ပါတယ်။ဒါအပြင်မန္တလေးကလေးမုံရွာလောင်းလုံရင်းမပင်နဲ့ဆလင်းကြီးမြို့နယ်တွေကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ရွှေဘိုမကွေးစားတဲ့ဒေသတွေမှာလည်းဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်
မဆုမမရှင်မကြခင်မှာတော့မိုးကုန်းမြို့မှာတောင်ကဘာပြိုကျမှုကြောင့်လူ၁၁ယောက်သေဆုံးတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်လူမျိုးတုံးတက်ပြတ်မှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှ317မှာပါတဲ့ပုံမှခွဲကာကြီးနဲ့ခါဝဲတို့ကိုပြင်ဆင်ဖြစ်ဆွတ်ကြောင်းစစ်ကောင်စီကမနေ့ကသတင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာ ICJ နိုင်ငံတကာတရားရုံးကိုရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီအနေနဲ့သူတို့အပေါ်ဆွဲချက်တွေတတ်တာရရအောင်ကာကွယ်ကြိုးပမ်းနေတာဖြစ်တယ်လို့နော်ဝေးအခြေစိုက်လူခွင့်ရေးရှင်နေဦးမင်းလွင်ဦးက VOA ကိုပြောပါတယ်။ကျမတို့ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနောင်ကတော့လူစုလိုက်ပြုံလိုက်သက်ဖိုင်မှုတွေနဲ့ပတ်သက်လို့ရေးယူဖို့အတွက်ပြဌာန်းထားတဲ့ပြဌာန်းချက်တွေရှိတယ်။အဲ့ဒီပြဌာန်းချက်တွေမှာကအခုလူမျိုးအသေးပြဌာန်းလိုက်တဲ့လူမျိုးဘာသာသာသနာစာရာတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပေါ်ပြထားတာမရှိဘူး။အဲ့တော့အခု ဒီမှာဆိုင်ရာဥပဒေကိုပြင်ဆင်ဖြည့်ဆွတ်လိုက်တဲ့အထက်မှာတော့အမျိုးဘာသာသာသနာနဲ့ပတ်သက်လို့တိပါလာမယ်နောက်ပြီးတော့လူမျိုးတုံးတက်ပြမှုကိုအဲ့ဒါတွေပုံမှန်မူတည်ပြီးတော့ဆောင်ရွက်လာတယ်ဆိုလို့ရှိရင်အရေးယူနိုင်ဖို့အတွက်ပေါ့နော်ပြည်မထဏာအရေးယူနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုမျိုးဖြည့်ဆွတ်ပြသထားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့သူတို့ကိုအမှန်တော့ ICJ ဆိုရဲဒီနိုင်ငံတကာခုံရုံးကနေနိုင်ငံတကာတရားရုံးကနေတကယ်တည်းမြန်မာနိုင်ငံကို genocide ကိုချိုးဖောက်မှုနဲ့တရားစွဲထားတဲ့အဲကိစ္စမှာဆိုအထူးသဖြင့်မြန်မာစစ်တပ်ပေါ့နော်အဲ Rohingya တွေလူမျိုးတုံးရွေချက်ရှိရှိနဲ့တပ်ဖြတ်ခဲ့တယ်ဆိုရဲဆွဆွဲချက်နဲ့ဆွဲထားတယ်ဆိုရဲဘိုင်းမှာသူတို့ကဒီအထူးသဖြင့်ဒီ genocide နဲ့ပတ်သက်ပြီးတော့သူတို့ကထပ်ပြီးတော့ဖြည့်ဆွတ်တယ်ပေါ့နော်ဆိုရဲဟာကြတော့ဟိုဘယ်လိုနားလည်လို့ရမလဲရှင
်ဘယ်လိုနားလည်လို့ရမလဲဆိုတော့ကကျွန်တော်တို့ ICJ ကနေချမှတ်ထားတဲ့အထဲမှာလူမျိုးစုံတပ်မြတ်မှုတွေကိုဆက်လက်မဖြစ်ပေါ်အောင်နောက်ပြီးတော့ကာကွယ်အောင်တဲ့အချက်လက်တွေပါတဲ့တစ်ချက်ရှိပါတယ်အဲ့တော့ဒီအချက်တွေကိုအာခေါ်အားထားပြုနိုင်ဖို့အတွက်အခုလိုမျိုးဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြဌာန်းနေလို့ကျွန်တော်တို့ကတော့တွေးလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကရခိုင်နှုံးကတိတိကျကျကိုယ်ကိုယ်ပြပြမရှိတဲ့ကိစ္စရတွေကိုအခုဥပဒေအသေးပြဌာန်းလိုက်တဲ့နောက်တို့ပြထားလိုက်တဲ့အချက်လက်ဒီမှာဒါတွေကိုအဓိကထားပြီးဖော်ပြထားတာကိုကြည့်ချင်းအပြင် ICJ မှာရင်ဆိုင်နေရတဲ့အချက်လက်ကိုအကာအကွယ်ယူနိုင်ဖို့အတွက်ဒီဥစ္စာကိုရည်ရွယ်ပြထားနေလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ
သူတို့အဲ့တော့ဘယ်လိုပုံစံမျိုးကာကွယ်လို့ရမလဲ
ဘယ်လိုပုံစံမျိုးကာကွယ်လို့ရမလဲဆိုတော့ကဒီလူမျိုးဘာသာသာသနာတွေနဲ့ပတ်သက်လို့လူမျိုးတုံးတက်ပြမှုတွေကျူးလွန်လာပြီဆိုလို့ရှိရင်ရခင်ကဒီဝရမ်းပါပြီဝရမ်းမပါပဲဖမ်းလို့ရတယ်ဝရမ်းပါပြီးမှဖမ်းလို့ရတယ်ဆိုတာတည်းကကိုယ်ပဲပြောပြမရှိဘူးလေအခုပြထားလိုက်တဲ့ဥပဒေမှာတော့ဝရမ်းပါပြီးဖြစ်စီမပါဖြစ်စီဖမ်းဆီးလို့ရတယ်ဆိုတာမျိုးကျွန်တော်တို့တွေ့ရတယ်ပြီးတော့မြင့်ဆုံးပြစ်ဒဏ်ဖြစ်ပြစ်ဒဏ်ထိချမှတ်နိုင်တယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့တော့ဒါတွေကိုကြည့်ချင်းအပြင် ICJ မှာသူတို့လိုက်နာဖို့အတွက်ပြဌာန်းတဲ့အချက်လက်တွေကအချက်တစ်ခုဖြစ်တဲ့လူမျိုးစုံတပ်ဖြတ်မှုတွေကိုကာကွယ်မယ်နောက်ပြီးတော့အဲ့လိုမဖြစ်အောင်ဆက်လက်ထိန်းသိမ်းမယ်ဆိုတဲ့အချက်လက်ကိုအကာအကွယ်ယူနိုင်ဖို့အတွက်ယခုလိုမျိုးပြင်ဆင်ပြဌာန်းနေလို့ပဲကျွန်တော်တို့ကတော့တွေးမိပါတယ်ခင်ဗျအ
ဲ့တော့ဒီစစ်ကောင်စီကသူတို့ကဒီ genocide မှာပါတယ်ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုမှာပါတဲ့အချက်ဒီမှာသူတို့ဖြည့်ဆွတ်တယ်ဆိုတော့ဥပမာအခုသူတို့ကလည်းတရားစွဲဆိုခံထားတဲ့ခါကျတော့သူတို့အတွက်ပို့ပြီးတော့ဒီသူတို့ပြင်ဆင်ဖြည့်ဆွတ်တဲ့အချက်တွေနဲ့သူတို့တရားစွဲတဲ့နေရာမှာရောပို့ပြီးတော့မလုံနိုင်ဘူးလားဥမာအဲ့လိုမျိုးပေါ့နော်သူတို့အတွက်ပို့ပြီးအချက်တည်းမဖြစ်စေနိုင်ဘူးလားရှင
်အဲ့ဒီလိုတော့မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့က ICJ ကနေပြီးတော့ချမှတ်ထားတဲ့အချက်လက်တွေမှာလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မဖြစ်ပေါ်အောင်အကောက်ွေးပြရမယ်ဆိုတဲ့အချက်ပါအဲ့ဒီတော့ကအဲ့ဒီအချက်ကိုတိတိကျကျလိုက်နာဆောင်ရွက်နေပါတယ်ဆိုတော့အကြောင်းပြကျဲတခုရဖို့အတွက်ယခုလိုမျိုးပြင်ဆင်ပြည့်စွက်ပြထားနေလို့ကျွန်တော်တို့ထင်ပါတယ်တကယ်တော့လိုက်နာမယ်မလိုက်နာဘူးဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်ပါဟောရ
ခုလိုလူမျိုးတုံးတက်ပြတ်မှုကိစ္စကိုသူတို့အခုချိန်မှာဟိုပြင်ဆင်နေအနေထားပေါ့နော်အဲ့ဒီမှာလည်းဟိုသူတို့အခုပြောသလိုပို့ပြီးတော့ဟိုအကာအကွယ်ပေးမယ်ဆိုတာမျိုးသူတို့ပြင်ဆင်ပြည့်စွက်တဲ့အချက်တရားတက်ရောက်နေတယ်ဆိုတော့ဒီပေါ်မှာရောတကယ်ပဲအဲ့လိုမျိုးသူတို့ကိုယ်တိုင်ကလိုက်နာမယ်အခြေအနေကိုအဲ့လိုမျိုးပေါ့လူတို့ကရောယုံကြည်လို့ရပါမှာရှင်
အဲဒီကေရာကျူးလွန်တာကဒီတပ်မတော်လက်နက်ကိုင်အားစုကကျူးလွန်တာဖြစ်တယ်လေအဲ့တော့ကျူးလွန်တဲ့သူတွေကိုရခင်တော့ကသူတို့စစ်ဥပဒေရပဲရေးယူတယ်အခုတော့ဒီရပ်ဖက်ဥပဒေနဲ့ရေးယူနိုင်ဖို့အတွက်ပါပြင်ဆင်ပြသနေလို့ကျွန်တော်တို့မြင်တယ်နောက်ပြီးတော့တခါဒီလိုမျိုးကျူးလွန်လာတဲ့ဥစ္စာတွေနဲ့ပတ်သက်လို့ပြည်တံကိုလည်းပြင်းပြင်းထန်ထန်တတ်မှတ်ပြသနာတာဖြစ်တဲ့အတွက်ရခင်လိုမျိုးစစ်ကောင်ရင်ကနေအမိန်ချမှတ်ပြီးတော့လွတ်လိုက်တာမျိုးမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်အောင်တော့ပြင်ဆင်ပြထားတယ်လို့ကျွန်တော်တို့ကမြင်ပါတယ်
တစ်ဖက်မှာလည်းအခုဆိုရင်ဒီစစ်ကောင်စီကိုတရားနိုင်ငံတကာဥပဒေအနေနဲ့တရားစွဲဖို့လုပ်နေရရှိရပါတော့ ICC မှာဆိုလို့ရှိရင်လည်းအခုဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီတင်ပြချက်တွေ ICC ကလက်ခံပြီးတော့ဆေးရနာတိုင်းတဲ့ကိစ္စမှာတော့မှဒါစစ်ရာဇဝတ်မှုကျူးလွန်နေဆိုတဲ့အနေအထားမျိုးပေါ့လေအဲ့ဒါတွေသူတို့စုံစမ်းစစ်ဆေးမယ်ဆိုတဲ့ပုံစံမျိုး ICC ဘက်ကလည်းရှိလာနေတဲ့အနေအထားပေါ့ဆိုတော့အဲ့ဒါတွေကဟောဘယ်လိုတက်ရမှုရှိမလဲရှင
်ကျွန်တော်တို့ ICC မှာမြန်မာအစိုးရလက်မှတ်ထိုးထားတာမဟုတ်တဲ့အတွက်ရင်ဆိုင်စရာမလိုဘူးလို့အကြမ်းင်းအားဖြင့်ပြောပေမယ့် NUG ကနေပြင်ဆင်လာတဲ့အခြေအနေကြီးက ICC တရားရုံးကလည်းဒါတွေကိုလက်ခံပြီးတော့ကြားနာစစ်ဆေးမယ်ဆိုတဲ့ ကိစ္စမျိုးဖြစ်လာတဲ့အခါမှာဒီစစ်ကောင်စီအနေနဲ့ဒါကိုလစ်လျူရှုလို့မရဘူးမိမိတို့ဘက်ကတတ်နိုင်သမျှကာကွယ်ဖို့လိုတယ်ဆိုတဲ့အတွေ့အကြုံဝင်လာလို့ဒီဥပဒေပြင်ဆင်ပြဖြည့်ဆွတ်ချက်တွေကိုထပ်မံပြဋ္ဌာန်းတယ်လို့ကျွန်တော်တို့တင်တယ်အဲ့တော့ ICJ ကစီးနှောင်မှုရှိတဲ့အတွက်စိုးရိမ်စရာမလိုဘူးပဲ ICC ကတော့နိုင်ငံတကာဖောင်ရမ်းထုတ်ပြီးဖောင်လို့ရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါတွေကိုပါအကာအကွယ်ရအောင်အတွက်အခုလိုမျိုးပြင်ဆင်ဖြည့်ဆွတ်ပြဌာန်းတယ်လို့ပဲကျွန်တော်တို့ကတော့အကြံဉာဏ်တွေ့လို့ရတော့ပေါ့နော်ယခင်တော့ကလေးနဲ့မထားတဲ့ကိစ္စကအခုလေးနဲ့ထားပြီးတော့ခုခံခြေပါဖို့အတွက်ပြင်ဆင်လာတယ်လို့ကျွန်တော်တို့တွေ့လို့ရပါတယ်ခင်ဗ
ျနော်ဝေးအခြေဆိုင်လူခွင့်ရေးရှင်းနေဦးမင်းလွေဦးဖြစ်ပါတယ်ရှင်အခုတော့မိုးကုတ်မြို့တောင်ကဘာပြိုကျမှုကြောင့်လူသေဆုံးတဲ့သတင်းပေးပို့ချက်ကိုဆက်လက်တင်ပြမှာပါမန္တလေးတိုင်းမိုးကုတ်မြို့အနောက်ပိုင်းကပေ300လောက်မြင့်တဲ့တောင်ကဘာတစ်ခုမနေ့မနေ့အစောပိုင်းမှာပြိုကျခဲ့တာကြောင့်လူ17ယောက်သေဆုံးခဲ့ပါတယ်မိုးဆက်တိုက်ရွာသွန်းပြီးတောင်ကဘာပြိုကျခဲ့တာလည်းဖြစ်ပါတယ်ဒါဟာအခုဩဂုတ်လတစ်လအတွင်းမှာပဲတတိယအကြိမ်မြောက်မြေပြိုကျမှုဖြစ်ပြီးသေဆုံးမှုလည်းအများဆုံးဖြစ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်မိုးကုတ်မြို့အောင်တက်လွင်ရက်ကမှာဩဂုတ်လ24ရက်နေ့မနက်6နာရီလောက်ကတောင်ကဘာပြိုကျခဲ့တဲ့အတွက်တောင်စုံးပေါ်နဲ့တောင်ကဘာအောက်ပိုင်းမှာရှိတဲ့အိမ်တွေမြေဖုံးလွှမ်းသွားခဲ့ပါတယ်မြေပြိုမှုအတွင်းလူ17ယောက်သေဆုံးခဲ့တယ်လို့မိုးကုတ်အနောက်ပိုင်းမိသက်တက်ခွဲမှုဦးမြင့်နိုင်က VOA ကိုပြောပါတယ်မနက်အစောပိုင်းကနေအခုညနေပိုင်းအထိလူရောက်100လောက်နဲ့တနစ်လုံးကြီးပါကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ရကြောင်းလည်းသူကပြောပါရတယ်မြေပြိုခဲ့တဲ့နေရာတဝိုက်လူနေအိမ်100လောက်ရှိတာမှာ4အိမ်ပျက်စီးသွားခဲ့ပြီးအိမ်ထဲနေသူအားလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။ကဘာပြိုကျတဲ့နေရာကတချိန်ကကြောက်တွင်းလုံခွက်တွေရှိခဲ့တဲ့နေရာပါ။အခုတော့လူနေရက်ွက်တွေဖြစ်နေတယ်လို့မိသက်တက်ခွဲမှုကပြောပါတယ်။အခုသေဆုံးသွားသူ17ယောက်ကလွယ်လို့အခြားထိခိုက်ဒဏ်ရာရှိသူတွေတော့မရှိသေးပါဘူး။မုဂုတ်အနောက်ပိုင်းကြောက်ဖြူရက်ွက်မှာအော်ဂူလာ12ရက်နေ့နဲ့အော်ဂူလာ13ရက်နေ့တုန်းကလည်းမြေပြိုကျမှုတွေဖြစ်ခဲ့ပြီးမုဂုတ်မြို့ဝင်အဓိကလမ်းမကြီးတစ်ခု3ရက်ကြာလမ်းပိတ်ဆို့မှုဖြစ်ခဲ့ပါတယ်။အဲ့ဒီမြေပြိုမှုတွေအတွင်းမှာလည်းလူ3ယောက်သေဆုံးပြီးတိကျတဲ့ဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။အော်ဂူလာ17ရက်နေ့ကလည်းအုံကိုင်းရွာဘက်မှာမြေပြိုမှုတွေဖြစ်ခဲ့ပါတယ်။မုဂုတ်မအရင်ကလည်းရေကြီးမြေပြိုရာတွေရှိခဲ့ပေမဲ့အခုနှစ်ထဲမှာပိုပြီးတော့အဖြစ်များလာကြောင်းမြို့မီမြို့ဖတူဖြစ်တဲ့ဦးမမောင်ဝင်းက VOA ကိုပြောပါရယ်။ဒီကနေ့မြေပြိုမှုမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်တော်ကြာလုပ်ခဲ့ရကြောင်းလည်းသူကပြောပါရယ်။ဒါနဲ့
ခါရီးကပုံလုံးကတော်တော်များများနဲ့ဆက်ကားပြီးတော့မြို့မြို့မြို့လာတာ။အဲလိုမှဆက်ဆက်ဖို့ဒီနေ့ခေါ်နေတာမလောက်လို့မှနောက်တစ်ဆီးပြန်ခေါ်နေတာ။နေ့တိုင်းဖြစ်တယ်ဆိုဒီဒီနေ့ပို့ပြီးတော့ဖြစ်လာသလားလို့ကတော့ကျွန်တော်တို့အဲ့လိုအားအောင်းနေတယ်နော်
။မြန်မာနိုင်ငံမှာဗရမားကျောက်တူးပေါ်ထုတ်လုပ်တာအများဆုံးရှိတဲ့မန္တလေးတိုင်းမုကုံမြို့နယ်ကမြေပြိုမှုတွေဟာတဘာပွင့်ကျင်တိခိုက်ယိုယွင်းမှုတွေကြောင့်ပိုဆိုးလာတယ်လို့ဒေသခံအချို့က VOA ကိုပြောပါရယ်။မုကုံတဝိုက်မှာတစ်တော်ပြုံတိမှုတွေတဖြည်းဖြည်းများလာတာကလည်းရေကြီးမြေပြိုမှုဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေသခံတွေကယူဆထားကြတာပါ။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။
VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့ထုတ်လွှင့်နေတဲ့အစီအစဉ်အားလုံးကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီဗုဒ္ဓဘုနေ့နနက်ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုဒုတိယပိုင်းမှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
Medical Family Mandalay ကိုကျွန်တော်တို့စပြီးတော့အဲဖွဲ့ခဲ့တာကတော့အဓိကကတော့ကျွန်တော်တို့ကလူတူအဲဆန္ဒပြပွဲတွေအတွက်ပို့ပေါ့နော
်ဒါကတော့ CDM ဆရာဝန်တဦးက VOA ကိုပြောသွားတာပါကိုဗစ်ကပ်ရောဂါတတိယလှိုင်းကိုအလူးလဲခံနေရပေမဲ့လဲကျန်းမာရေးဝန်ထမ်းတွေကိုစစ်ကောင်စီကပြစ်မှတ်ထားဖိနှိပ်နေရတဲ့ပတ်သက်လို့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ပြမှာပါအာဖဂန်နစ္စတန်နိုင်ငံမှာတကြော့ပြန်အာဏာရလာတဲ့တာလီဘန်တွေကအမျိုးသမီးအခွင့်အရေးကိုလေးစားမှဖြစ်ကြောင်းပြောဆိုထားပေမဲ့အမျိုးသမီးတွေကတော့အနာဂတ်အတွက်စိုးရိမ်နေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တာလီဘန်တွေအကူအညီနဲ့အတိမတ်ပြုခံခြင်းနဲ့ဆိုရင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ဆက်ဆံပြုမှုတဲ့လုပ်ရက်တွေအပေါ်မှာမူတည်လိမ့်မယ်လို့လည်းသတိပေးထားပါတယ်။ဒီအကြောင်း VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုမတ်တိန်ဒီကမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်တာလီဘန်တွေအာဏာပြန်ရသွားတဲ့အတွက်အမှောင်တူတဲ့ကြားရောက်တယ်လို့ခန်းစားရတယ်လို့အာဖဂန်အမျိုးသမီးတချို့ကပြောကြပါတယ်တချိန်ကတာလီဘန်တွေအုပ်စိုးစဉ်ခေတုံးကအာဖဂန်မိန်းကလေးတွေကြောင်းတက်တာအမျိုးသမီးတွေအလုလုတာတွေကိုတားမြစ်ခဲ့ပေမဲ့အမေရိကန်တပ်တွေရှိနေခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းမှာတော့အလုလုခွင့်ကြောင်းတက်ခွင့်ရခဲ့ကြပါတယ်အာဖဂန်မှာအာဏာပြန်ရလာတဲ့တာလီဘန်တွေအနေနဲ့နိုင်ငံတကာကအသိအမှတ်ပြုလက်ခံစည်းခြင်းနဲ့ဆိုရင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ကောင်းကောင်းမွန်မွန်ဆက်ဆံဖို့လိုတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးထားပါတယ
် They're looking to gain some legitimacy. They're going to have to figure out how they're going to maintain that country.
တရဝင်အသိအမှတ်ပြုခံရဖို့ကြိုးစားနေပြီးတိုင်းပြည်ကိုဘယ်လိုဆက်ထိန်းထားရမလဲဆိုတာတွေကိုလည်းတာလီဘန်တွေနီးလန်းရှာနေပါတယ်။ရှေ့လျှောက်ခက်ခဲကြမ်းတမ်းတဲ့ခြေအနေတွေလည်းကြုံရပါလိမ့်မယ်။အမေရိကန်အနေနဲ့ပြင်းထန်တဲ့ကန့်သတ်ချက်တွေကိုချမှတ်ရမှာမျိုးသမီးတွေမိန်းကလေးတွေနဲ့အာဖဂန်နိုင်ငံသားတွေပေါ်ဘယ်လိုပြုမှုဆက်ဆံတယ်လဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်
။အာဖဂန်အမေရိကန်အမျိုးသမီးနာဇီလာဂျမ်ရှီဒီကတော့အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်ရင်နာမိတယ်လို့ပြောပါတယ်
။ Very hard for like back
2000ခုနှစ်နောက်ပိုင်းမွေးတဲ့သူတွေကိုလူခွင့်ရေးလူကုန်သိက္ခာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကျမတို့ကတင် जा ပေးပါတယ်။သူတို့အတွက်မျှော်လင့်ချက်ပေးပြီးအာဖဂန်နစ္စတန်နိုင်ငံသည်တိဆောက်ဖို့လည်းပြောပါတယ်။အနည်း20လုံးလုံးခက်ခက်ခဲခဲကြိုးပမ်းတမျှတွေဟာနှစ်လအတွင်းမှာပဲရေစုံမျောသွားပါတယ်
။အမေရိကန်ပြည်ထောင်စုကိုလံဘီယာတက္ကသိုလ်ကလူ့ခွင့်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အမေရိကန်သမ္မတတွေဖြစ်ကြတဲ့ကလင်တန်ဘုရှ်နဲ့အိုဘားမားအစိုးရတွေလက်ထက်ကနိုင်ငံခြားရေးဌာနမှာအကြီးအကဲအကြံပေးတာဝန်လည်းယူခဲ့ဘူးတဲ့ဒေးဗစ်ဖီလစ်စ်ကတော့အာဖဂန်နစ္စတန်နိုင်ငံကအခြေအနေတွေဟာအမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်စိုးရိမ်စရာကောင်းတယ်လို့ပြောပါတယ
် Taliban will take young girls and turn them into forced brides
Taliban ကမိန်းကလေးငယ်တွေကိုခေါ်ပြီးအတင်းအကျပ်ဇနီးဖြစ်နေပေါင်းသင်နိုင်ပါတယ်အရက်ဖက်လူမှုဖွဲ့စည်းတွေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်အနာဂတ်ကတော့တော်တော်ကိုမရေမရာအခြေအနေမျိုးပါ
Afghanistan နိုင်ငံကိုထိန်းချုပ်လိုက်ပြီးပထမဆုံးအချိန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အမျိုးသမီးတွေနဲ့မိန်းကလေးတွေအခွင့်အရေးလေးစားမယ်ဆိုတဲ့ဂရုပေးခဲ့ပေမဲ့အစ္စလာမ်ဥပဒေနဲ့အညီဖြစ်ရမယ်လို့ပြောဆိုထားပါတယ်။နယူးယောက်တက္ကသိုလ်ကကြွန့်ကျင်သူရီနာအာမီယာကတော့နှစ်လအတွင်းတာလီဘန်တွေရဲ့လုပ်ရက်တွေဟာအမျိုးသမီးတွေအတွက်မျှော်လင့်ချက်သိမ့်မရှိဘူးလို့သုံးသပ်ပါတယ
်။ As they've taken over territory, they've been interrogating women and civil society.
နယ်မြေတွေကိုသိမ်းပိုက်ရမှာအမျိုးသမီးတွေအရက်ဖက်လူမှုအခွင့်အရေးတွေကိုစစ်ဆေးမေးမြန်းတာတွေရှိပါတယ်။အကြောင်းတရားလွှမ်းမိုးအောင်လဲဖန်တီးထားပါတယ်။စီးရင်စရာနဲ့တကွအိမ်တွေကိုဝင်ပါတယ်။လူနာမည်တွေကိုလည်းသိပါတယ်။ပစ္စည်းတွေလက်ကင်ဖုန်းတွေကိုလည်းမှွေနှောက်စစ်ဆေးပါတယ်။အရင်လိုပဲလုပ်တာပါပဲ။ပိုးပြူတော်တောင်ပပနဲ့နဲ့စနစ်တကျလှုပ်လာပါတယ်။တစ်ချိန်တည်းမှာပဲသူတို့ကတကယ်ကိုအကောင်းတွေပြောပြီးလက်တွေ့ကြတော့ဖြစ်မလာပါဘူး
။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကလည်း1999ခုနှစ်တုန်းက
အမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့မက်ဒလင်အော့ဘရိုက်နဲ့အတူပါကစ္စတန်နိုင်ငံပက်ရှဝါမြို့ကဒုက္ခသည်စခန်းတစ်ခုမှာအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးတွေကိုပြန်ပြောင်းသတိရမိတယ်လို့ပြောပါတယ
် In the last 20 years Afghan women and girls have embraced their freedom
လွန်ခဲ့တဲ့အနှစ်20အတွင်းအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးတွေဟာလွတ်လပ်ခွင့်တွေကိုခံစားခဲ့ကြပါတယ်။တန်းနဲ့ချီးပြီးကြောင်းတက်နိုင်ခဲ့ကြပါတယ်။ဆရာဝန်တွေ၊ရှေ့နေတွေ၊တရင်သမားတွေ၊လွှတ်တော်အမတ်တွေ၊စွန့်ဦးတီထွန်းလုပ်ငန်းရှင်တွေဖြစ်လာခဲ့ကြပါတယ်။ဝင်းကြီးအော့ဘရိတ်အားပေးခဲ့တဲ့အတိုင်းအဲ့ဒီတုန်းကသူတို့ဘဝတွေကိုထူထောင်ခဲ့ကြတာပါ။အ
မေရိကန်တွေနဲ့အမေရိကန်ကိုကူညီခဲ့ကြတဲ့အာဖဂန်တွေကိုကာဘူးမြို့တော်ကနိုင်ငံတကာလေဆိပ်ကနေအမေရိကန်ကကဲထုတ်ဖို့ကြိုးစားနေတဲ့တချိန်တည်းမှာပဲတာလီဘန်တွေအနေနဲ့သူတို့စကားအတိုင်းလက်တွေအကောင့်ထဲဖော်ဖို့စီးပွားရေးတန်တမာရေးနိုင်ငံရေးအဖက်ဖက်ကနေဖိအားပေးသွားမှာဖြစ်ကြောင်းလဲဒုဝန်ကြီးရှာမန်ကပြောဆိုခဲ့ပါတယ
်မတ်တင်ကီထိုက်ပါရှင်အခုဆက်လက်တင်ဆက်မယ့်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာလဲအာဖဂန်ကအခြေအနေတွေကိုကြည့်ရှုကြရမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးလေဆိပ်မှာအခြေအနေတွေတင်းမာနေချိန်မှာပဲနိုင်ငံကထွက်ခွာလိုတဲ့အမေရိကန်တွေအားလုံးကိုဘေးကင်းလုံခြုံရာစီပြောင်းရွှေ့ပေးသွားမှာဖြစ်ကြောင်းဘိုင်ဒန်အစိုးရကကတိပြုပြောဆိုထားပါတယ်။ဒါပြင်အမေရိကန်တပ်ဖွဲ့ဝင်တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုလည်းနိုင်ငံတွင်းကနေထွက်ခွာဖို့အကူအညီတွေပေးနေပြီးဒီလိုဆောင်ရွက်ရမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းကူညီကြဖို့ညွှန်ကြားထားပါတယ်။ VOA သတင်းတောက် Arish အဘစဒီပေးပို့ထားတဲ့တဲ့င်းကိုကိုအောင်ကတင်ပြမှာပါရှင
်အာဖဂန်နစ္စတန်မှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အတူအမေရိကန်တပ်တွေကိုကူညီခဲ့တဲ့အာဖဂန်မိသားစုတွေအာဖဂန်နစ္စတန်ကနေထွက်ခွာနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တွေကကဘူးလေဆိပ်မှာလေယာဉ်ပေါ်ကူညီပို့ဆောင်ပေးနေပါတယ်ဒလိုအရေးပေါ်ကစေရေးဆောင်ရွက်ရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းအကူအညီပေးကြဖို့ဘိုင်ဒန်ဆိုရကညွှန်ကြားထားပြီးဒီလုပ်ငန်းစဉ်အဆင်ပြေချုံးမွေးဖို့လှုပ်ဖို့လိုအပ်တာအလုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်သမ္မတဂျိုးဘိုင်ဒန်က
Any American who wants to get home will get home
အိမ်ပြန်ခြင်းနဲ့အမေရိကန်တွေအလုံးအိမ်ပြန်ရပါစေမယ်နေတို့မှမိတ်ဖွဲ့ဝင်နိုင်ငံသားတွေကိုလည်းနိုင်ငံအထွက်ခွာနိုင်အောင်အကူအညီပေးနေပါတယ်
အမေရိကန်တွေနဲ့အတူဂျာမနီတပ်ဖွဲ့ဝင်တွေကလည်းကဘူးလေဆိပ်ကိုရောက်လာပြီးမြို့တော်ကဘူးဝင်းကျင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်နေပါတယ်အတိုက်ခံ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပါတယ်အထက်လွှတ်တော်အမတ်လည်းဖြစ်စစ်ပြန်တဦးလည်းဖြစ်တဲ့ Johnny Arns က ABC This Week အစီအစဉ်မှာအခုလိုပြောပါတယ
် Fortunately has really he has messed it up
ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ရဲ့ကင်တွယ်ပုံတွေဟာတကယ်ကိုပဲအစီအစဉ်မကျပါဘူးကျမသာဒီလိုအခြေအနေမျိုးမှာဆိုရင်တော့လက်တွဲပေါ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်လိုက်ရင်အများကြီးအဆင်ပြေချောမွေသွားမှာပါ။အ
မေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းမဟာမိတ်တွေနဲ့အတူလက်တွဲညီညီဆောင်ရွက်နေကြောင်း Fox သတင်းဌာနမှတင်းငွေနေ့ကပြောသွားပါတယ်။ဒီလိုကယ်ဆယ်ရေးဆောင်ရွက်ရမှာအခက်အခဲတွေရှိပေမဲ့အဆင်ပြေပြေဆောင်ရွက်နိုင်ခဲ့သလိုဂျာမနီကိုပို့ဆောင်ပေးနေတဲ့လေယာဉ်ပေါ်မှာဆိုရင်အာဖဂန်အမျိုးသမီးတဦးတမီးငယ်မွေးဖွားတာကိုကူညီပေးနိုင်ခဲ့တဲ့အကြောင်းစစ်ဖက်အစိုးရခန်းစာမှာဖော်ပြထားပါတယ်။အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရာမှာသမ္မတဘိုင်ဒန်အတွက်အဆင်ပြေပါတယ်ဆိုတဲ့လမ်းရွေးချယ်စရာမရှိဘဲရသလောက်သတင်းအချက်အလက်ပေါ်အခြေခံပြီးတော့အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းထောက်ပြကြပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က
The president listened to our
ကျွန်တော်တို့တင်ပြတာတွေကိုသမ္မတကနားထောင်ခဲ့ပါတယ်ဒေတာစဉ်းစားသုံးသပ်ပြီးမှသာသူဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုကျွန်တော်ထောက်ခံပါတယ်
တနင်္ဂနွေနေ့ CBS Face the Nation အစီအစဉ်မှာဘလင်ကင်ကလွန်ခဲ့တဲ့24နှစ်အတွင်းအာဖဂန်စတန်ကနေလူပေါင်း 8,000 လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါရယ်အာဖဂန်စတန်ကဘေးကင်းလုံခြုံစွာထွက်ခွာနိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေဆက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲဒီကယ်ဆယ်ရေးအစီအစဉ်တွေအပေါ် IS အစွန်းရောက်တွေရဲ့ NLA လည်းရင်ဆိုင်လာနိုင်ခြင်းရှိနေပါတယ်ခင်ဗျာ
တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ဆရာနာတင်ပြတဲ့နောက်လူတို့ကိုတက်နိုင်သလောက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့ဆေးရုံဆေးခန်းတွေကိုစစ်ကောင်စီကပိတ်ပစ်ပြီးလောက်ကင်နေတဲ့ဆေးဝင်တန်းတွေကိုလည်းဖမ်းဆီးခဲ့တာကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အားနည်းသွားတယ်လို့မန္တလေးမြို့ကဆရာဝန်တဦးက VOE ကိုပြောပါတယ်လက်ရှိအဖြစ်ဆေးပညာကိုဆက်ပြီးသင်ယူလေ့လာကျင့်ကြတဲ့ဆေးဝင်တန်းတွေနဲ့ကျောင်းသူကျောင်းသားတွေအတွက်လည်းအွန်လိုင်းကနေဆွေးနွေးပို့ချတာတွေလုပ်ပေးနေတယ်လို့လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့ Medical Family Mandalay အဖွဲ့က CDM ဆရာဝန်တဦးကနေ VOE ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျား VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်
ဟုတ်ကဲ့
ပထမဦးဆုံးတော့ဒီဇာတ်လုပ်နေတဲ့ medical family mandalay ပေါ့နော်ဒီအဖွဲ့လေးကျွန်တော်တည်ထားပါတယ်နောက်ဒီအဖွဲ့ကိုဇာတ်ရဲ့ Facebook ကိုကျွန်တော်ကြည့်တဲ့အခါကျတော့ဟလာအနာသိမ့်ပြီးတော့တလကြော်ကြော်အကြမတ်လာတယ်မှာဇာတ်လုပ်စပြီးတော့ဖွဲ့ရဲ့လို့လည်းကျွန်တော်အဲဒီလိုတွေ့ထားပါတယ်ဆိုတော့ဒီ medical family mandalay ကိုဇာတ်လုပ်စလုပ်ခဲ့တဲ့ဒီရဲ့ချက်ကဘာများပါလဲခင်ဗ
ျဟုတ်ကဲ့အရင်ဆုံးပေါ့နော် Medical Family Mandalay ကိုကျွန်တော်တို့စပြီးတော့ဖွဲ့ခဲ့တာကတော့အဓိကကတော့ကျွန်တော်တို့ကလူတူဆန္ဒပြပွဲတွေအတွက်ကိုပေါ့နော်ရည်ရွယ်ပြီးတော့ကျွန်တော်တို့မန္တလေးမှာရှိနေတဲ့ချမ်းမရေးမိသားစုတွေအကုန်လုံးပေါ့နော်တစုတစည်းတည်းဖြစ်အောင်ဆိုပြီးတော့ကြတော့ကျွန်တော်တို့February ကျွန်တော်ထင်နေဗျအနာသိပြီဘက်အတွင်းမှာပဲကျွန်တော်တို့စပြီးတော့ပေါ့နော်အကုန်လုံးစပြီးတော့စူးစီးပြီးတော့အဲကျွန်တော်တို့စပြီးတော့ဖွဲ့ခဲ့တယ်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ဒီအာဏာသိမ်းပြီးတဲ့နောက်မှာကျွန်တော်တို့လမ်းပေါ်ဆန္ဒပြပွဲတွေအတွက်ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့အဲဒီစူးစူးစီးစီးဖြစ်အောင်စစ်ကြောင်းလေးတစ်ခုအနေနဲ့ကျွန်တော်တို့စပြီးတော့ဖွဲ့ခဲ့ပါတယ်ဗျဟု
တ်ကဲ
့အဲဒါကတော့ Medical Family Mandalay စပြီးတော့ပေါ်ပေါက်လာတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါပြီးတဲ့နောက်မှာကျွန်တော်တို့ကတဖြည်းဖြည်းနဲ့ပေါ့ဒီသူစစ်ကောင်စီကနေပြီးတော့အကြမ်းဖက်နှိမ်နှင်းမှုတွေရှိလာတယ်။အဲလိုမျိုးအနေအထားတွေဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီထဲမှာလည်းကျွန်တော်တို့အဖွဲ့ထဲမှာလည်း CDM ဆရာဝန်တွေအများစုပါတယ်ပေါ့နော် CDM ဆရာဝန်တွေအဲသူနာပြူတွေအဲအားပြီးတော့ကြတော့ကျွန်တော်တို့ဒီအဲဟိုတိုင်းရင်းစီအဲစီပပညာတွေတက္ကသိုလ်အဲအားပြီးတော့စီကျောင်းသားတွေအကုန်လုံးတော်တော်များများပါပါတယ်ဗျ။ဟုတ
်ကဲ့ဟုတ်ကဲ့
โอเคก็สู้ပြီးတော့
ဖွဲ့ပြီးတော့ဟုတ်ကဲ့စပြီးတော့ဖွဲ့တော့ငါတော့ဒီဆရာနာတိန်းနာကိုသဘောမတူကြတဲ့ကန့်ကွက်ကြတဲ့ဟလာစိတ်တူသဘောတူဒီဈေးလောကကဇာတို့ကဒီအနောက်တိုင်းဈေးပညာတွေမဟုတ်တိုင်းဈေးပညာလောကကလူတွေပါအားလုံးစုပြီးတော့ဇာတို့စုဖွဲ့ခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့ဒီနောက်ပိုင်းကြတော့ရောဇာတို့ဘယ်လိုမျိုးဒီအာနာတိန်းနာကိုစန့်ကျင်တဲ့ဟလာစုဖွဲ့မှုတစ်ခုအနေနဲ့ကနေပြီးတော့ဘယ်လိုပုံစံပြောင်းသွားပါလဲခင်ဗျာ
ဟုတ်အဓိကကတော့ကျွန်တော်တို့ကသူတို့ဒီစကဒီစစ်ကောင်စီကနေပြီးတော့ကြတော့ဒီအကြမ်းဖက်မှုတွေဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီပြည်သူတွေကိုအကူညီမှုပေါ့နော်စေကူတာမှုပေးလို့ရာအတွက်ရည်ရွယ်ပြီးတော့မှကျွန်တော်တို့နောက်ပိုင်းမှာအာကျွန်တော်တို့ဒီ match လ28ရက်နေ့မှာကျွန်တော်တို့စပြီးတော့ကြတော့ပေါ့နော်ရက်တိကျပြ match လ28ရက်နေ့မှာစပြီးတော့ကျွန်တော်တို့ဒီပြည်သူတွေကိုအကူတာမှုစောင့်ရှောက်မှုကျွန်တော်တို့စပြီးတော့အဲ့ဒီလုပ်ငန်းတွေစပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဗျာ
ဟုတ်ဆိုတော့ပြီးတာမှုစောင့်ရှောက်မှုဆိုတဲ့အခါကျတော့ဟလာဆရာတို့ကဟလာအကြမ်းမဖက်အာဏာပြန်ရေးလှုပ်ရှားမှု CDM ပေါ့နော် CDM လှုပ်ရှားမှုမှာပါနေတဲ့အခါကျတော့ဆရာတို့လူကိုယ်တိုင်ထွက်ပြီးတော့လုပ်ဖို့ကမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လीဆိုတော့ကုသမှုစောင့်ရှောက်မှုအပိုင်းတွေကိုဘယ်လိုများလုပ်နေကြပါလဲဆရာ
အဲကုသမှုစောင့်ရှောက်မှုအပိုင်းတွေတော့ကျွန်တော်တို့ဒီအဲ
ရှင်းဆုံးပြောရရင်တော့ကျွန်တော်တို့လူကိုယ်တိုင်ပေါ့နော်သူတို့အဲခွဲစိတ်ဆရာဝန်တွေပါတယ်ကျွန်တော်တို့ဖွဲ့တယ်မှာအာအဲ့ဒါပြီးတော့ကြတော့ကျွန်တော်တို့ဒီ YouTube ဆရာဝန်တွေပါတယ်တမားတော်တွေပါအများအကုန်လုံးဒီပညာရေးပေါင်းစုံကဆရာဝန်တွေ CDM ဝင်ထားတဲ့ဆရာဝန်တွေပါပါတယ်အဲ့ဆရာဝန်တွေကနေပြီးတော့မှကျွန်တော်တို့ဒီပြည်သူကူတာမှုစောင့်ရှောက်မှုခွဲစိတ်မှုတွေပြီးဖို့ရအတွက်ဆိုပြီးတော့ကျွန်တော်တို့ဒီ base တစ်ခုပေါ့နော် base တစ်ခုကိုကျွန်တော်တို့ဒီ OT တွေအဲ OT ပစ္စည်းတွေအကုန်လုံးနဲ့ကျွန်တော်စုဆောင်ပြီးတော့ကြတော့မှအဲစတင်ပြီးတော့ကျွန်တော်တို့ပြည်သူကူတာမှုပေးခဲ့ပါတယ် match လ29ရက်နေ့မှာစစ်ကောင်စီဖြိုခွင်းမှုမန္တလေးမြို့ပေါ်မှာစစ်ကောင်စီဖြိုခွင်းမှုဖြစ်တဲ့အချိန်မှာအာဒီပြည်သူလူထုတွေမန္တလေးမြို့ပေါ်ပြည်သူတွေထိုင်ရရတဲ့ဟာဒီကိုကျွန်တော်တို့လူနာတွေကိုပြုစုကူတာမှုအဲ့ဒီမှာစပြီးတော့ကျွန်တော်တို့ပေးခဲ့ပါတယ်ဗျ။ဟ
ုတ်ဟုတ်ပြီ။ဆိုတော့ဒဏ်ရာရတဲ့လူတွေစပြီးတော့ကူတာမှုပေးတယ်။အခုအဆင့်ကျတဲ့အခါကျတော့ဆရာတို့ဒီတခြားအရက်သူအရက်သားတွေပြည်သူလူထုပေါ့နော်။ပြည်သူလူထုအတွက်ကောကျွန်မရေဆောင်ဆောင်မှုဆရာတို့ပေးနေနိုင်ပြီလား
။ပေးပါတယ်ဗျ။အခုလောလောဆယ်ဆယ်မှာတော့ဒီစစ်ကောင်စီကကျွန်တော်တို့ရဲ့အဲဒီပြုစုကူတာမှုပေးနေတဲ့ပေါ့နော်ဈေးရုံဈေးကမ်းတွေကိုပိတ်လိုက်တယ်အဲကျွန်တော်တို့ရဲ့ဒီဆရာဝန်တွေကိုဖမ်းဆီးတယ်အဲအဲ့လိုမျိုးတွေလုပ်တဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ပြုစုကူတာမှုတွေကိုအဲရက်ဆိုင်ထားတဲ့အနေထားမှာရှိပါတယ်ဗျဟုတ်ကဲ
့ဆိုတော့အခုကတော့ရက်ထားရတယ်ဆိုတော့ကိုကူတာမှုတွေပြုစုမှုတွေစောင့်ရှောက်မှုတွေမပေးနိုင်ဘူးဆိုတော့ဒါဆိုရင်ဆရာတို့ကလက်ရှိကအဓိကဘာကိုလုပ်နေနိုင်ပါတယ်လဲ
အခုတော့ကျွန်တော်တို့ဒီ American Family Monthly အနေနဲ့ကျွန်တော်တို့လုပ်နေတာဟာကတော့ဒီမြေပြင်မှာဆိုရင်အတက်နိုင်ဆုံးကျွန်တော်တို့ပြည်သူတွေကိုကူတာမှုပေးခဲ့တယ်။အဲ့ဒီဟာနဲ့တကွဲတဲမှာပဲပေါ့နော်ကျွန်တော်တို့ဒီအဲသူသဖြင့်ဒီစေပညာကိုအဲတင်ကြားတယ်သင်ယူခြင်းနဲ့အဲဒီကျောင်းသူကျောင်းသားတွေရှိတယ်အပြင်ဆရာဝန်တွေရှိတယ်ဒီကာလတော်လည်းကာလအတွင်းမှာမှာသူတို့စိတ်မလေးအောင်လို့ဆိုပြီးတော့ကျွန်တော်တို့ကဒီနိုင်ငံတကာကနေပြီးတော့ကြတော့ဒီပညာရှင်တွေနဲ့ချိတ်ဆက်ပြီးတော့ကြတော့အဲကျွန်တော်တို့ဒီ tele education ဆိုပြီးတော့ကြတော့ကျွန်တော်တို့ channel လေးထောင်လိုက်တယ်ထောင်ပြီးတော့ကြတော့အဲ့ဒီဟာနဲ့ပတ်သက်တဲ့ seminar တွေကိုကျွန်တော်တို့ကနေပြီးတော့ကြတော့ဒီအပတ်စဉ်ကျွန်တော်တို့အဲ့ဒီဟာတွေလှုပ်ဆောင်မှုရှိပါတယ်ဗျအဲ့ဒီဟာတစ်ခုပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုကိုဗစ်ကာလအခြေအနေမှာဖြစ်သွားတဲ့အခြေအနေမှာဆိုရင်ကျွန်တော်တို့ medical family မန္တလေးကကျွန်တော်တို့ဘာကိုကူညီပြီးတော့လှုပ်ဆောင်ပေးခဲ့တယ်ဆိုရင်တော့ကိုဗစ်လူနာတွေအတွက်ကိုကျွန်တော်တို့ဒီအဲ online ID tele consultation ပေါ့နော် online tele consultation က telegram ကနေပြီးတော့ကြတော့ကျွန်တော်တို့ဒီပြုစုကူတာမှုတွေပေးခဲ့ပါတယ်အဲနောက်ထပ်တစ်ခုကကြတော့တကယ်လို့တချို့လူအပ်တဲ့လူနာတွေဆိုရင်တော့ကျွန်တော်တို့ဒီအဲဒီအဲဆီယာမာတွေအဲကိုအိမ်နိုင်ရာရောက်သွားပြီးတော့ပြုစုကူတာမှုတွေလည်းကျွန်တော်တို့ပေးခဲ့ပါတယ်ဗျဟု
တ်ကဲ့ကိုကိုဗစ်တတိယလိုင်းမှာပေါ့နော်
ကျွန်တော်တို့လုပ်နေတဲ့အချိန်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကိုဗစ်တတိယလိုင်းကာလဖြစ်သွားတာပေါ့နော်ဆရာ
ဟုတ်တယ်ဗျကိုဗစ်တတိယလိုင်းမှာပါတယ်ဟုတ်ကဲ့
ဆိုတော့အဲ့ကိုအခုဆရာတို့မန္တလေးရဲ့ကိုဗစ်တတိယလိုင်းအခြေအနေကရောဘယ်လိုရှိလဲဆရာအဲပြီးခဲ့တဲ့သတင်းပတ်တွေကဆိုတော်တော်ဆိုးတယ်ဒီနိုင်ငံလုံးမှာနည်းနည်းလေးဟလာသူတို့ကျမ်းမာရေးဘက်ကလည်းပြောတာတွေရှိတယ်ဟလာ graph ကနည်းနည်းလေးကျလာတယ်ညော့လာတယ်လို့ပြောတယ်ဆရာအဲ့ဒါသဘောတူတယ်လားဆရာတို့ဘက်မှာရောအခြေအနေကဘယ်လိုရှိနေပါလဲ
အဲဟုတ်ဟိုအမှန်တိုင်းပြောရရင်တော့ကျွန်တော်တို့ဒီမြို့ပေါ်အနေထားပေါ့နော်မြို့ပေါ်အနေထားမှာဆိုရင်တော့ဒီကိုပြဖြစ်ပွားမှုနှုန်းကတော့ကျတော့ကျသွားပါလေဗျအခုနောက်ပိုင်းကျွန်တော်တို့ဒီဇီကိုဒီ tele consultation မှာလာပြီးတော့ join နဲ့လူနာအရေးအတွက်လည်းကျသွားတယ်လို့ပြောလို့ရပါတယ
်
ဟုတ်ကဲ့ဟုတ်ဆိုတော့ဂျွာဒီမှာပေါ့ဂျွာဒီဘက်စီဒီမှာတော့အခုနောက်ပိုင်းလေးတော့နည်းနည်းလေးတော့ပြန်တက်လာတယ်လို့တော့ကြားရတယ်ပေါ့နော
်ဒါဆိုရင်ဟုတ်ကဲ့
နေရာသေးပါ
ဟုတ်ကဲ့ဆရာတို့ဘက်ကဆရာခုပြောတဲ့အခြေအနေအရဆိုရင်ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီကလေးဘက်ကပရာဟိတလို့သာတူနေကျွန်တော်ဆက်သွယ်မြင်မြန်တော့ကလည်းပဲသူကလည်းပဲပြောတာကလေးမျိုးကလည်းပဲတော်တော်ထိခဲ့တာ ਉਹ နော်တတရားလိုင်းမှာဆိုတော့သူတို့ဘက်မှာလည်းပဲဒီမျိုးပေါ်မှာတော့ငြိမ်သွားပြီပေါ့လျှော့သွားပြီပေါ့နော် graph ကျပြီလို့ပြောလို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီကလေးနဲ့မျိုးနီးချုပ်ဆက်လို့ပြောရမှာပေါ့ဒီကျွာလို့ကြီးရလို့နေရမျိုးတွေမှာတော့ကုလားကကျော်တည်တာကျော်မတော်တည်လို့ဆရာတို့ပဲလေအဲ့ဒီလိုအခြေအနေမျိုးတော့ရှိနေတာပေါ့ဆိုတော့အဲ့တော့မြို့ပေါ်မှာဟလာမန္တလေးမြို့ပေါ်မှာတတိယလိုင်းကရိုက်ခတ်တဲ့ဟာဒဏ်ကနည်းရောက်သွားပြီးတော့ကျန်တဲ့ဒေတာတွေမှာလက်ရှိဖြစ်နေတာကရောဆရာဘယ်လောက်ထိစိုးနေလို့ဟိုခံမှန်းနိုင်တယ်လဲ
အဲ့လိုတော့ဒီတချို့တလေဆိုရင်လည်းရွာလုံးချွတ်နေပါဖြစ်နေတဲ့ရွာတွေလည်းကျွန်တော်တို့ကြားရတယ်ပေါ့နော်အဲ့မဲ့ခက်တာကဒီ communication ရာကတချို့ရွာတွေနဲ့လည်းကျွန်တော်တို့လည်းအဆက်အသွယ်လည်းမရှိဘူးနောက်ထပ်တစ်ခုကကြီးလက် data တွေမှာဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဒီအဲသူတစ်ပြင်းဒီ internet ကနေပြီးတော့ tele consultation ဆိုတာလည်းသူကနားမလည် telegram ဆိုတာလည်းကျွန်တော်တို့တချို့တလေလည်းမတိကြတော့ကျွန်တော်တို့စီလည်းဆက်သွယ်မလာတော့ကျွန်တော်တို့အနေနဲ့အတိကြတော့ပြောနိုင်လို့ရတော့ ခက်မဲ့ခင်ပါတယ်ဗျ။ဟုတ်ကဲ့
။ဆိုတော့အဲ့ဒီဒေတာတွေအဲ့ဒီကဟလာကိုဗစ်နဲ့ရင်ဆိုင်နေရတဲ့လူတွေအတွက်ကကြတော့ဟိုထိထိရောက်ရောက်ကိုလုတ်ပေးနိုင်တဲ့အခြေအနေဖြစ်မနေဘူးပေါ့ဆရာနော
်။မှန်ပါတယ်ဗျ။မှန်ပါတယ်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ပါဆရာ။ဆိုတော့ကျွန်တော်ဆက်သွားလိုက်ချင်တာကဟလာကျွန်တော်သိထားတာပေါ့နော်။ဆရာတို့ဒီမန္တလေးဇေလောကကနေပြီးတော့ဖန်စီခံထားသူတွေရှိပါတယ်။လက်ရှိမှာကဘယ်ဟလာကျွန်တော်တို့ဒီအပိုင်းမှာသတင်းတွေထဲမှာတွေ့နေရတာကဒီဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်သက်ပေါ့နော်ဆိုတော့ဒီဆရာဝန်နှစ်ဦးအပါအဝင်ဂျန်နဲ့ဆရာဝန်တွေလည်းဖန်ခံထားဆိုတော့ဆရာသိထားသလားဆရာတို့မန္တလေးဆေးလောကကနေပြီးတော့လက်ရှိဖန်ခံထားတာအယူအဆဘယ်လောက်လောက်များရှိမလဲခင်ဗျာ
အခုမန္တလေးဆေးလောကကနေဖန်ခံထားတာအရေးအတွက်အားဖြင့်ပေါ့နော်ဆရာဝန်6ယောက်ရှိပါတယ်ဟုတ
်ကဲ့โอเคสรุปดอทเตทีเนี่ยดอทจจตึกก็ถองเน้มาเว้ยดิโควิดกู้เลยหลุในตะดินนี่มาติดอ่ะบาเลยเสียอะก็อติปิ่่นหน่ายบาล่ะตรุฉินี่นอกซุงบาเนี่ยติดทาบาเลยครับ
เนี่ยโหเจนเราก็รอดิโควิดกู้ซะขันทาได้สุราเว้ยเจนเราจ้าอ่ะบาเอตรุเนี่ยดอเราดิอเสตวยลงว่าไม่อยากได้บาครับโอเคชีนี่เนี่ยเลยตุยกันไม่อยากได้บามีตาซุงเนี่ยเลยอเสตวยลงว่าไม่อยากได้บาครับตรุเนี่ยฉินี่เราคุชิจิအမတိကမရှိရသေးပါဘူးဗျ
။ဟုတ်ကဲ့။ဆိုတော့သူတို့ကိုဘာကြောင့်ဖမ်းတယ်ဘာပုံမှန်တွေတက်ထားတယ်အဲ့ဒါရောသိရပါလားခင်ဗျာ။အ
ဲ့လိုတွေကျွန်တော်တို့မသိရသေးဘူးဗျ။အခုချိန်ထိတော့ဟုတ်ကဲ့
။ဟိုတရားဝင်သူတို့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလည်းရှိပြီလားမရှိသေးဘူးထင်တယ်နော
်။မရှိသေးဘူးမရှိသေးဘူးဗျ။အခုချိန်ထိကျွန်တော်တို့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး
။ဟုတ်ကဲ့။
အဲ့လိုမျိုးအခြေအနေတွေကြောင့်မလို့ကျွန်တော်တို့ကလည်းစိတ်ပူတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့သူတို့အတွက်ရှင့်နေဆိုတာလည်းပဲအဆက်အသွယ်တော့မရသေးဘူးဆိုတော့ရှင့်နေဆိုတာလည်းပဲရှိသေးရှိဦးမယ်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဗျဟုတ်ကဲ့ပါဟုတ်ဟု
တ်ဟုတ်အိုးဘူထောင်မှာပေါ့ဟလားဆရာဆရာတို့တည်ထားသလား
ဘေးမာမန်းကိုမသိသေးဘူးမသိတာဗျဟုတ်အိုးဘူထောင်မှာလားနန်းတွင်းစစ်ကြောရေးမှာလားဆိုတာကိုကျွန်တော်တို့တိချာမသိရဘူးဖြစ်နေတာဗျအစကတော့နန်းတွင်းစစ်ကြောရေးထဲမှာအစကတော့ရောက်နေတာတော့တိချာတယ်ဗျ
ဟုတ်ကဲ
့ဆက်ဆက်ပန်းသွားကြတာနန်းနစ်စကြောကြီးကိုဖန်ခံလိုက်ရတာဟုတ်ကဲ့
ဆိုတော့ဆရာဟိုအဆက်အသွယ်လည်းမရဘူးဗမာရှိနေမှန်းလည်းမသိဘူးဆိုတော့ဟိုကိုဗစ်ကူးထကန်ထားရတယ်ဆိုတာကရောဘယ်လောက်များတည်ကြပါသလဲဆရာ
အဲတည်င်းကြားရတာပေါ့နော်ကျွန်တော်တို့ဒီအတွင်းထဲကနေပြီးတော့သူစုံစမ်းရရှိတဲ့တည်င်းရကျွန်တော်တို့မိသားစုနဲ့နှိစက်တဲ့အတိုင်းဝါးကျွန်တော်ပြန်ကြားရတာပါဟုတ
်ဟုတ်ကဲ့ခင်ဗျာအဲဆိုတော့အခုကလည်းခုနလိုပေါ့ဒေါ်တော်တထေးတို့ဒေါ်တော်ကျော်ကျော်တက်တို့လို့ဖန်ခံထားတဲ့လူတွေလည်းရှိတယ်ဆရာပါပြောသလိုပြောသလောက်ဆိုရင်ဒီ Manly Medical Family စုတဲကနေပြီးတော့6ယောက်ပေါ့နော်ဖန်ခံထားရတယ်ဆိုတဲ့အခါကျတော့ဆရာတို့ကြံတဲ့လူတွေရဲ့လုံခြုံရေးပိုင်းကရောဘယ်လောက်ထိစိုးရင်ဆရာရှိနေပါလဲဆရာ
ဘယ်လောက်ထိစိုးရင်ဆရာရှိနေလဲဆိုတော့ကျတော့ပေါ့နော်ကျွန်တော်တို့ဒီအခုမန္တလေးမှာကတော့တို့ဆေးကုသမှုပေးနေတယ်ပေါ့နော် CDM ဝင်ထားတဲ့ဆရာဝန်ကြီးစီကူတာမှုပြီးတယ်ပြင်ပဆေးရုံညီမှာစီကူတယ်ဆိုရင်ကိုသူတို့ကပြင်ပဆေးရုံညီမှာဆောင်ကြည့်ရှုပြီးတော့ကြတော့ဖမ်းနေတဲ့အစီအတီကိုသူတို့ကရှိပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့လူတီတက်ကြွလှူရှားတဲ့သူတွေဆိုရင်တော့သူတို့ကပို့ပြီးတော့ဖမ်းမှာဖမ်းကျင်နေတာပေါ့ဗျအခုလောလောဆယ်အနေထားမှာတော့မန္တလေးရဲ့အနေထားကိုပြောရရင်ဆိုရင်တော့ကျွန်တော်တို့ဒီဆရာဝန်ကြီးအားလုံးဒီ CDM ဝင်ထားတဲ့ဆရာဝန်တွေအားလုံးနောက်တစ်ခုဒီတော်လိုင်းမှာပါဝင်နေတဲ့ဆရာဝန်တွေအားလုံးရဲ့လုံခြုံရေးကတော့သူ့ရဲ့အခြေအနေဖန်ဆီးနိုင်တယ်သူနဲ့တွေ့တယ်ဆိုရင်တော့ဖန်ဆီးနိုင်တဲ့အနေအထားမှာရှိပါလေဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နေ့စဉ်လည်းပဲကျွန်တော်တွေ့နေရပါတယ်မန္တလေးကအခုချိန်ထိပေါ့နော်နေတိုင်းလိုပါပဲဒီဆန္ဒသိမှုကိုစတင်တဲ့ဆန္ဒပြပွဲတွေကလည်းနေတိုင်းလိုပဲစတိုက်လိုရှိနေတော့ပါပဲနောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုရင်ဥနာလိုဖန်နာစီယာကြဆုံးသွားတာတည်ဆုံးသွားတာပေါ့နော်ဒါတွေလည်းပဲကျွန်တော်တို့ကြားနေရတယ်ဆိုတဲ့အခါကျတော့ဒီအခြေအနေကရောမန္တလေးကလူဒုရဲ့ဟလာဒီဆင်နာသိစန့်ကျင်မှုအပေါ်ဆင်နာသိမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအပေါ်ထောက်ခံတဲ့ရေချိန်ပေါ့အဲ့ဒီရေချိန်ကဘယ်လောက်ထိအားကောင်းပါသေးလဲဆရာလူဒုကအခုချိန်မှာဟိုစိုးရင်ကြောက်ရွံ့စိတ်တွေပူများနေတဲ့အနေအထားမျိုးရှိမနေဘူးလားဆရာ
အဲပြောရရင်တော့ပေါ့နော်ကျွန်တော်တို့ဒီမန္တလေးဟာဆိုရင်တော့ဒီမြေဥတော်လိုင်းကိုဒီကုတီစာဆိုင်ကနေပြီးတော့စတင်ခဲ့တယ်အဲအကုန်လုံးလည်းအဲဒီပြည်သူလူထုအားလုံးလည်းပါဝင်လာခဲ့တဲ့အဲဒီမြေဥတော်လိုင်းပေါ့နော်အဲနောက်ပိုင်းဒီဖန်စီပစ်ခတ်မှုတွေခြားထဲမှာကိုပဲအဲကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အခုချိန်ဒီမန္တလေးမှာဆက်ထွက်နေတဲ့လူငယ်တွေလည်းရှိပါတယ်အဲဒီဆရာတော်တွေလည်းนี่สิเยสเซ่ကျွန်တော်တို့ဒီမန္တလေးအေးကိုဒီစစ်ကောင်စီကိုလက်မခံကြောင်းဆန္ဒပြနေတဲ့အိုစုတွေအဲနောက်ထပ်တစ်ခုကအမျိုးသမီးအင်အားစုတွေအဲလူငယ်တွေចောင်းသားတွေပြည်သူတွေအကုန်လုံးက အခုအချိန်ထိကိုအဲဒီတော်လန်ရေးထဲမှာတက်ကြွစွာပါဝင်နေတော့မဲ့ရှိပါသေးတယ်အဲတစ်ချက်ကတော့ဒီပြည်သူတွေကတော့ဒီကိုဗစ်ကြောင့်မလို့ပါဒီကိုဗစ်ကိုကြောက်ရွံ့နေရောသူဒီစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကိုကြောက်ရွံ့နေကြောင်မလို့နောက်ဆုံးနေတဲ့အဲချီတလန်းလေးလောက်နောက်ဆုံးနေတဲ့အနေထားမှာပဲရှိပါတယ်ဗျဟုတ်ပြောရမယ်ဆိုရင်တော့ဒီဒေါ်လာရေးမှာအချိန်ဟုံကကျမသွားသေးဘူးလို့ကျွန်တော်တို့ကတော့ပြောလို့ပါတယ
်ဟုတ်ဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးဆရာကပြောသလိုအချိန်ဟုံကျမသွားသေးဘူးဆိုတဲ့အခါကျတော့အခုဆိုရင်လည်းပဲကျွန်တော်တို့ February ဆိုရင်အခုဩဂုတ်ပေါ့နော်လာကမတ်ဧပြီ May June July August ဆိုတော့ခုနှစ်လအာနာသိန်းနာခုနှစ်လပြည့်တော့မယ်လို့ပြောရမှာပေါ့ဆရာဟလာဇာဝနာပြောတဲ့အတိုင်းပါပဲဒါဒေသတချို့မှာမန္တလေးအပေါ်ဝင်ဒေသတချို့မှာခုချိန်အထိဟလာအာနာသိန်းနာကိုလက်မခံဘူးဒီမိုကရေစီအစိုးရကိုပြန်ပေးပါဆိုပြီးတော့တောင်းတဲ့လှုပ်ရှားမှုတွေကလည်းပဲရှိနေသေးပါပဲဆရာတစ်ဖက်မှာလည်းပဲဟလာစစ်ကောင်စီဘက်ကအခုအချိန်အထိကိုဟလာဖြိုခွဲတာဖမ်းဆီးတာတိကက်တာအရှင်ရော့မသွားပါဘူးကြာလဲတည်ပါတယ်တနိုင်ငံလုံးလို့မှာပဲဟာဖင်ထွက်တယ်လို့ဆိုရရွက်တွေနဲ့တနက်တွေကင်ပြီးတော့ဖန်းတာကအစကျွန်တော်တို့တွေ့နေရပါတယ်ကျွန်တော်တို့ကိုယ်နဲ့တရင်နေပို့ရပါတယ်အဲ့ဒီအခြေအနေအောက်မှာဇာရီရလှူရှားမှုဘယ်လောက်ကြံ့ကြံ့ခံပြီးတော့ဆက်ပွားနေနိုင်မယ်လို့ဇာယုံယုံကြည်ကြည်ပြောနိုင်ပါတယ်ခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီတော်လန်ရေးပြီးဆုံးတဲ့ချင်းတီကိုကျွန်တော်တို့ကတော့ကြမ်းကြမ်းခံပြီးတော့ရက်တီပြီးတော့ပြည်သူဘက်ကရက်တီပြီးတော့ကြမ်းကြမ်းခံပြီးတော့ဒီတော်လိုင်းရေးမှာအဆုံးထိတိုက်ပွဲဝင်သွားဖို့ရကျွန်တော်တို့အဖွဲ့အနေနဲ့ဆုံးဖြတ်ထားပြီးသားပါဗျဟုတ်ကဲ
့ဟုတ်ကဲ့ပါဇာအခုလိုဆက်သွယ်မြင်းမြန်းခင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ရန်ဒရယ်ပေါင်းကင်းရှင်းပါစေဇာတို့မျှော်မှန်းတဲ့ပန်းတိုင်ကိုအကြခင်မှာပဲရောက်ရှိနိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ခင်ဗျ
โอเคครับครับขอเจตุมาเลยครับ
กุจจอติ้งตินเสร็จนี่ได้အင်္ဂါညဆွေးနွေးခန်းအစည်းအဝေးမှာရှင်မန္တလေးက CDM ဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းခဲ့တာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်နေပါတယ်အခုထုတ်လွှင့်တဲ့နနက်ခင်းတနားီစီစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကတင်ဆက်မှာပါ
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေဒီလကုံနောက်ဆုံးထားရုပ်သိမ်းဖို့ဆုံးဖြတ်ချက်အတိုင်းအပြောင်းအလဲမရှိပါကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းက G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေနဲ့အာဖဂန်နစ္စတန်နိုင်ငံအရေးအွန်လိုင်းကဆွေးနွေးရာမှာသတ်မှတ်ရထက်ကြော်ပြီးအမေရိကန်တပ်တွေထားရှိဖို့တိုက်တွန်းမှုတွေရှိပေမဲ့သမ္မတဘိုင်ဒန်ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်အကြောင်းအင်ဂျီတော်ကနေပြောလိုက်ပါတယ်။တာလီမန်တွေကတော့သတ်မှတ်ထားတဲ့ရက်ကျော်လွန်ပြီးအမေရိကန်တပ်တွေဆက်ရှိမဲ့အစီအစဉ်ကိုလက်မခံနိုင်ဘူးလို့ပြောထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတရားဝင်အုပ်ချုပ်ခွင့်ရှိတဲ့အစိုးရအဖြစ်နိုင်ငံတကာအသိမှတ်ပြုလက်ခံဖို့မျှော်လင့်ကြောင်းတာလီဘန်အဖွဲ့ကပြောဆိုလိုက်ပါတယ်။တန်တမာရေးအရာထိတွေ့ဆက်ဆံမှုကနေကမ္ဘာတဝန်းလုံခြုံရေးတိုးတက်အောင်အထောက်အကူဖြစ်နိုင်တယ်လို့ဆဲဆုနှစ်နဲ့ချီစစ်တမ်းခံရတဲ့အာဖဂန်ပြည်သူတွေရဲ့ဒုက္ခတွေရောပါးစေလိမ့်မယ်လို့လည်းအင်ဂါနေကပြောဆိုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်မှုကိုကန့်ကွက်ဆန္ဒပြမှုတွေအမျိုးသမီးတွေအပေါ်ကန့်သတ်မှုတွေနဲ့အယက်သားတွေကိုဥပဒေမဲ့ကွပ်မျက်မှုအပါအဝင်ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ခိုင်လုံတဲ့သတင်းတွေရရှိထားကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ချလက်ကပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလုံခြုံရေးအတွက်မူဝါဒတစ်ခုရေးဆွဲနေတဲ့အကြောင်းတာလီဘန်ပြောခွင့်ရကအင်ကာနေမှာပြောဆိုလိုက်ပေမဲ့ပြည်နယ်နှစ်ခုမှာကျောင်းဆရာမတွေအမျိုးသမီးဝန်ထမ်းတွေကိုတာလီဘန်တွေကချင်းကြောက်နှောက်ရက်တွေသတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိတင်ဆက်နေပါရရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအ အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်ဘေးရန်တွေအပေါင်းကနေကင်းဝေးကြပါစေ
This program has